ဒီလအလယ်မှာယူကရိန်းကိုကျူးကျော်စစ်အဖြစ်ဆင်နွှဲနိုင်တဲ့အနေအထားရရှိပြီးသမ္မတပူတင်ဆုံးဖြတ်နိုင်အောင်ရုရှားစစ်တပ်ဟာသူ့ရဲ့တိုက်ခိုက်ရေးအင်အား80ရာခိုင်နှုန်းကိုပြင်ဆင်ထားပြီးဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြပါတယ်။လာမရဲတပ်တပတ်တွေမှာကျူးကျော်ဖို့သမ္မတပူတင်ကရည်ရွယ်ဖို့ရတယ်လို့ဌာနတွင်းမှာယူဆသတ်မှတ်ထားတဲ့ရည်မှန်းချက်တွေကိုကိုးကားပြီးအမည်မဖော်လိုတဲ့အမေရိကန်တာဝန်ရှိသူတွေက AP သတင်းဌာနကိုပြောကြပါတယ်။ရုရှားရဲ့မဟာဗျူဟာနျူကလ িয়ার ဆက်စည်ရေးလက်ချက်မှုကိုပုံမှန်အားဖြင့်စောက်ဥရာသီမှာလှုပ်လှိရှိပေမဲ့အစီအစဉ်ကိုဖေဖော်ဝါရီလလယ်နဲ့မတ်လအကြားရွှေ့ထားတယ်လို့အဆိုပါတာဝန်ရှိသူကဆိုပါတယ်။ဒါကိုအညွှန်းအချက်တရားဖြစ်အမေရိကန်စစ်တပ်ကယူဆပါတယ်။ယူကရိန်းကိုအမေရိကန်တိုက်ခိုက်ရေးတပ်တွေမပို့ဘူးလို့သမ္မတဘိုင်ဒန်ကပြောထားပါတယ်။ဒါပေမဲ့ပိုလန်နဲ့ရူမေးနီးယားကိုတော့အမေရိကန်တပ်တွေကိုထပ်မံဆင်လွှတ်လိုက်ပါတယ်။ရုရှားကလည်းထောင်ချီတဲ့တပ်တွေကိုဘယ်လာရုစ်ပါချထားနေပါတယ်။နေတို့အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ပိုလန်၊လစ်သွေးနီးယားနဲ့လတ်ဗီးယားနိုင်ငံတို့ဟာဘယ်လာရုစ်နဲ့နယ်စပ်ချင်းဆက်နေတဲ့နိုင်ငံတွေဖြစ်ကြပါတယ်။